ဟုတ်ကဲ့ဆရာဦးဝင်းမျိုးသူရေအခုတလောမှာပေါ့နော်အခွန်နဲ့ပတ်သက်ပြီးတော့ short ပေါ့ပေးဖို့ဆိုပြီးတော့လေဥပဒေကြမ်းတင်သွင်းနေတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးလူတွေလည်းတော်တော်လေးပြောနေကြတယ်ဆိုလိုတာဒီအခုအရင်တော့ကဒီအခွန်မဆောင်ထားတဲ့ပိုင်ဆိုင်မှုတွေအတွက်ကိုအခုရာဂိုင်းလုံးတွေ short ပြီးတော့သတ်မှတ်ပေးမယ်ဆိုတာမျိုးပေါ့နော်အဲ့ဒါဆိုလို့ရှိရင်ဒါငွေမဲတွေငွေပြူ short တာမျိုးတွေများဖြစ်လာမလားဆိုတာမျိုးလည်းလူတွေကစိုးရင်ကြရလေအဲ့တော့ဆရာအနေနဲ့ဒီပုံမှာဘယ်လိုသုံးသပ်ထားလဲနည်းနည်းပြောပြပါဦး
လက်ရှိသောအနေနဲ့ဒီကစီဝါရေးမှာရင်ဆိုင်ရတာတော့ဗျာမူလစီဝါရေးပုံစံနေပြီးတော့ခွဲထွက်ပြီးတော့ပြင်မာရောက်နေတဲ့ငွေမဲတွေကိုမူလကျွန်တော်တို့ဒါ regulated market တွေကိုပြန်ရောက်လာဖို့เนาะဒါဈေးကစီဝါရေးစင်ကြယ်ကိုပြန်ရောက်လာဖို့လုပ်ဖို့ဟာသူ့အတွက်စင်ခေါ်မှုကြီးပဲဒါကြောင့်မလို့ကျွန်တော်ထင်တယ်အခုလာတဲ့အခွန်ဥပဒေကကျွန်တော်ဒီ tax amnesty ကိုခေါ်တဲ့လူငင်းချမ်းသာခွင့်ပေါ့ဗျာအဲ့ဒါကိုပြည့်တဲ့အနေနဲ့လောက်တာဖြစ်တဲ့အတွက်ဒီနည်းလမ်းကိုကြိုးစားရမယ်လို့ကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကလည်းဒီလိုပေါ့နော်။ဟိုကျွန်တော်တို့တွေလည်းတောက်လျှောက်တွေ့ခဲ့တာတော့ဟိုခက်တရလေ။အင်္ဂလိပ်ခက်ကနေစာပြီးဖာစာဘလခက်မာစာလခက်ပေါ့။ဒီအခွန်ဥပဒေတွေဆိုတာရှိတာပြီးသားပေါ့နော်။ဆိုလို့ရှိရင်ဒါပေမဲ့လို့ဒီနောက်ပိုင်းဒီစေစွာခက်တွေကြတဲ့အခါကျတော့လူတွေကဒီအခွန်နဲ့ပတ်သက်လို့သိနားလည်းမလဲတော့ဘူး။လူတွေလည်းဆောင်ကြရလည်းမရှိဘူး။ဌာနဆိုင်ရာကောက်တာတွေလည်းမရှိတော့ဘူး။ဒီလိုတွေဖြစ်လာပြီးတော့အခုနှစ်ကတော်တော်ကြာသွားပြီဆိုတော့ဟိုအခွန်မပေးရတဲ့တိုင်းပြည်တပြည်လိုလည်းဖြစ်နေပါဘောနော်အဲ့ဒါကိုအခုမှပေးရတယ်ဆိုတော့အသစ်များလားဆိုတာမျိုးလည်းလူတွေကထင်ပုံရတယ်ဆရာဆိုတော့အဲ့ဒီပုံမှာဟာလာတိုင်းပြည်တစ်ခုမှာဒီလူတွေအခွန်ဘယ်လိုဆောင်တဲ့လဲအဲ့အခွန်ကဘာအတွက်သွားလဲဆိုတော့ဆရာဘယ်လိုပြောပြနိုင်မလဲ
အခုကျွန်တော်တို့ကတော့ဒီမိုကရေစီနိုင်ငံတော်တွားရင်လည်းဒီမိုကရေစီရာဆိုလက်ခွင့်ရောအခွင့်အရေးရောတာဝန်ယူမှုရောပါတာဘောအခွန်ဘာနာရှိမှသာလေပြည်သူ့ရဲ့တင်ရောက်တဲ့အစိုးရအနေနဲ့အစီအမအထုတ်လို့ရမှာပေါ့ဒါကြောင့်ငွေသားတိုင်းကအခွန်ပေးဖို့လိုတယ်တို့တော့လည်းပဲပြီးခဲ့တဲ့ကာလတွေဖြတ်သွင်းတဲ့ကာလတွေကဒါပြည်သူ့ကိုကိုယ်စားမပြုတဲ့အစိုးရတွေဆိုတဲ့အခါကျတော့ပြည်သူ့ရတဲ့အခွန်မပေးခင်ဘူးပေါ့ဗျာတက်ခဲ့တဲ့အစိုးရတွေကလည်းတန်ဇာတာတွေကမျိုးထိုးရောက်အခွန်မမမကြောက်ခင်တယ်တို့လုံးချင်ရလုံးသွားတာပေါ့အဲဒီကြော်ကွင်းလေးကနေကျွန်တော်ထွက်ဖို့ဆိုတာအခွန်ပြန်ပေးမှရမယ်အဲတော့အခွန်ပြန်ပေးဖို့အတွက်ကိုအခုအစိုးရကနေပြီးတော့အခွန်တွေကိုဒါပြန်လည်ကောက်ခံဖို့လိုတယ်တို့လည်းပဲပြည်သူတို့နားလည်ဖို့လိုတဲ့တစ်ချက်ကတော့အခွန်တွေတိုးပြရတော့မဟုတ်ဘူးဗျာအခွန်ပေးပြရရှိရလို့ပေးလာအောင်လို့ဒါကြည့်ကြည့်မှဆောင်ရတာဖြစ်တယ်လို့ယူဆရမယ်အခွန်နှုန်းသားတွေကိုကြည့်ရင်ကျွန်တော်ဒီလောက်လေ့လာကြည့်မယ်ဆိုရင်တော့ဒါပုံမှန်ဒီအင်္ဂလိပ်နိုင်ငံတွေလည်းပဲရှင်းရှင်းပေါ့ဗျာဒါပုံမှန်ဒီသားလောက်ပဲရှိတယ်ရင်းရတဲ့ဆောင်ထုတ်နေတော့တဲ့ဘိုင်းတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်ကအခွန်ပညာပေးရို့တော့သက်ဆိုင်ရာဆိုအောင်တာဝန်ရှိတဲ့ဖွဲ့စည်းရေးကကြည့်ကြည့်မှလို့တင်နေအဲတိုးတက်မှုလည်းရှိပါတယ်ကျွန်တော်နားလည်လောက်ကဦးတင်းစင်ဆိုကလက်ထက်လောက်တော့အခွန်ပေးရလူက2တင်းလောက်ပဲရှိတယ်ဆိုတော့အခုဒီဆိုကလက်ထက်မှာ6တင်းလောက်ထိတက်လာတယ်ဆိုတော့တဘောလည်းရှိတယ်ပေါ့ဗျာအခွန်ပေးလို့တယ်ပေါ့ဒါပေမဲ့တကယ်ခွန်သွားပေးတဲ့ခါကျတော့အခွန်ဦးဌာနကိုယ်တိုင်ကလည်းအတင့်မဖြစ်နေသေးတဲ့ဆိုတော့စိတ်ပြက်စရာကြီးအများကြီးကြုံတာလည်းကြုံတာပေါ့ဗျာဒါတွေကလည်းလက်ရှိဖြစ်ပျက်နေတဲ့နေသားပ
ါဟုတ်ကဲ့နောက်တစ်ခုကလည်းလူတွေပြောနေကြတာကျွန်တော်တွေ့တာတော့လေလူတွေကဟိုအခွန်ပေးခြင်းပါတယ်ဒါအပေးရတဲ့အခွန်တိုင်းပြန်ပြီးတော့လူလူအကျိုးအတွက်တွေပြန်လုတ်ပေးစေချင်တာပေါ့နော်ဆိုတော့အဲ့ဒီအရမျိုးတွေမတွေ့ရလို့လဲလူတွေကဒီအခွန်ပေးရမှာကိုသူတို့ကမပေးချင်တဲ့သဘောတွေကျွန်တော်တို့တွေ့နေရတာပေါ့
အဲ့ဒါကတော့ရှိုးရရဲ့ဒီဘတ်ဂျက်သုံးဆမှုပေါ်မှာမူတည်တာပေါ့နော်တိုးတော့လည်းပဲခုကျွန်တော်တို့ကလိုအပ်ချက်တွေကများနေတယ်ခွန်ပါနာကယာယီပြန်လုတ်ပေးတာကနည်းတဲ့ခါကျတော့စင်ပါဇက်နှမ်းဘတ်တို့ဖြစ်နေရတော့အမှန်ပဲပေါ့ဗျာတိုးတော့လည်းပဲရှိုးရဦးစားပေးမှုအစီအစဉ်တွေကတကယ်လိုအပ်ဆုံးနေရာတွေကိုခွဲဝေသုံးဖွင့်နေရဆိုတာကျွန်တော်တို့ဒီအစိုးရရဲ့ fiscal policy ပေါ့ဘာသာရေးဆိုင်ရာမူဝါဒကိုကျင့်ပြီးနိုင်တာပဲအထူးသဖြင့်မှာကျေးလက်ဖွံ့ဖြိုးရေးဆိုင်ရာတွေဆိုတာအများကြီးသူချပေးတာရှိတယ်။နောက်တစ်ခုအစိုးရအနေနဲ့ကတမရေးကဏ္ဍနေမှာပို့ပြီးတော့တိုးဆက်သုံးဆက်တာရှိတယ်။နောက်တစ်ခုက social protection လို့ခေါ်တဲ့လူမှုရေးကာကွယ်ပေးဖို့အတွက်ဟောလာဆောင်လို့ကိုယ်ဝန်ဆောင်ကလေးတွေနဲ့ဆိုတကြီးရော်တွေကိုဟိုလူမှုရေးပြင်ဆင်ပေးတာဒါတွေတော့လုပ်နေတယ်။တို့လည်းပဲလိုအပ်ချက်နဲ့ဆိုင်တော့နည်းနေသေးတဲ့တော့ဆင်ရဆင်းနေတယ်လို့ပေါ့နော်။အခွန်ပေးပြီးတော့ပေးကပေးပြီးမရဆိုရဲဒီလိုခံစားချက်လေးတွေရှိရဆိုတော့ကျွန်တော်နားလည်နိုင်ပါတယ်အဲ့တော့ဆိုလိုတာဆိုးရနေနေကတော့တာဝန်ကိစ္စဆက်နယ်ရှင်းသားဖို့လိုတယ်အဲ့တော့ထက်မှရှင်းပြရင်ပြည်သူကလည်းနားလည်လာမယ်ထင်ပါတယ်ဒါပေမဲ့ကျွန်တော်အရေးကြီးတာဆောင်းအောင်ပြောလို့အခွန်ဌာနအနေနဲ့ကကျွန်တော်ကအခွန်ဆောင်ကျင်ပါတယ်လို့အဲ့ရုံးသွားတော့မှအခွန်ဌာနကတိတ်ပြီးတော့ welcome ဖြစ်နေပေါ့ဗျာနော်အဲ့တော့ရှုပ်ထွေးနေတယ်လူလူစိတ်ညစ်တာပေါ့နော်အဲ့တော့ဒီခွန်ဌာနကတော့အခွန်ကူလိုမျိုးခွန်တောက်ဒီဥပဒေထွက်လာတာကောင်းတယ်ဒါလို့လည်းခွန်ဌာနပြည်ပြောင်းလဲရေးတာအခွန်ဆောင်နေတဲ့လူတွေကိုတခြားဝန်ဆောင်မှုပေးနိုင်တော့အဲစိတ်ကြမှုကြီးကြီးဖြစ်နေတယ်။အဲဒီကြားထဲမှာသွားလို့အခွန်ပေးတဲ့ထူးခြားတဲ့လူမျိုးဝန်ဆောင်မှုတွေမတွေ့တဲ့ခါမှာစိတ်ကြမှုပြောင်းရင်တော့ဒီအစိုးရရဲ့အခွန်ပြည်ပြောင်းလဲမှုဆောင်ရွက်တာကတော့မအောင်မြင်လို့ပြောရမှာဖြစ်တယ်။ဒါကြောင့်မလို့တာဝန်ရှိစဉ်ကတော့ဒီချက်ကိုလေးထားပြီးတော့အပြည့်ဖြစ်အောင်ပေါ့အခုဆောင်ရွက်ဖို့တော့လိုတယ်။ပညာပေးမှုတွေဒီချက်ပို့ပြီးတိုးဖို့တော့လိုတယ်။
နောက်တစ်ခုကလည်းဆရာလူတွေစိတ်ထဲကတိကောဖြစ်ရတဲ့ဟာတမျိုးကဘယ်လိုလဲဆိုတော့ဒီအရက်ပြောသလိုဆိုရင်တော့ဆရာရဲ့ဟိုမြန်မာနိုင်ငံမှာ လူရန်းစားနှစ်မျိုးပဲရှိတယ်ပေါ့နော်ထားစရာမရှိတဲ့လူနဲ့စားစရာမရှိတဲ့လူဆိုတာမျိုးအဲ့လိုဆိုတဲ့အခါကျတော့ဒီအခွန်ကိစ္စတွေမှာလည်းအစိုးရအနေနဲ့ဒီပုံမှန်လင်းလင်းချပြဖို့ပေါ့ဥမာကျွန်တော်သိသလောက်ဆိုလို့ရှိရင်အရင်စစ်စွာခဲ့တရားပေါ့နော်တို့ဒီတပ်တုတွင်ကိစ္စတွေမှာဆိုလို့ရှိရင်လည်းဥမာ၄-၅မျိုးလောက်ကအခွန်ကင်းလုပ်ခဲ့ပေးထားတာမျိုးတွေနောက်တစ်ခါဒီရင်းနှီးမြှုပ်နှံမှုလာတဲ့အခါမှာပထမ၃-၄လောက်ဟာလုံးဝဒီအခွန်မပေးရဒါမျိုးတွေပေါ့နော်ဒါမျိုးတွေတတ်မှတ်ထားရည်လည်းရှိတယ်အဲ့ဒါမျိုးတွေလည်းလူလူသိအောင်ပုံဝင်လင်းလင်းချပြဖို့နောက်တစ်ခါခုနပြောတဲ့ဒီထားစရာမရှိတဲ့လူရန်စားတွေကိုပို့ပြီးတော့အခွန်ကောက်ပြီးတော့မှစားစရာမရှိတဲ့လူရန်စားတွေကိုအခွန်ရှော့ပေါ့ပေးဖို့ဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့လိုအပိုင်းတွေရောဆရာဘယ်လိုမြင်လဲ
မှန်ပါတယ်ခွန်ပြုပြင်ကြောင်းလဲရရတော့တကယ်ညီနဲ့တရားမျှတမှုရှိအောင်ဆောင်ရမယ်အပိုင်းပေါ့နော်ဆိုတော့ပြည်ထောင်စုလူတွေကိုပို့ပြီးတော့ကျွန်တော်တို့ဒါပို့ပြီးတော့ခွန်ဆောင်ဖို့လိုတယ်ဆိုတော့အမှန်ပေါ့ဒီလိုလည်းကျွန်တော်တို့ကအခုချိန်ကတော့အဲ့လိုနင်းချမ်းသာပဲပြေးတဲ့ချိန်ဆိုတော့စောင့်ကြလို့မုံနှမ်းထန်နေတဲ့ကာလမှာအရင်ဆုံးကယ်ဆယ်ရေးကိုလုပ်ရတဲ့သဘောလိုဖြစ်တဲ့ခါကျတော့ဒီချိန်မှာတော့ဘူးလို့ပြထန်းတာရဲ့300ရံလို့900ရံလို့ပေါ့နော်ဒါတနည်းပြန်ပြေးဆောင်စီဆိုတော့လုပ်ရတာရှိပါတယ်ကြောက်ကြတော့ကျွန်တော်တို့အငင်းပွားနေတာဒါတရားရလားမတရားဘူးလားချမ်းသာတဲ့လူကြတော့လားခွန်မဆောင်နဲ့300ရံမပြီးလဲဆိုတော့အဲ့တော့ nation တော့ကျွန်တော်မကြည့်ရခြင်းခြေကာလစီမံခန့်ခွဲရဲ့ပုံစံမတူတဲ့အတွက်ပါဒါပေမဲ့ရေရှင်းမှာတော့စောင့်ကြလို့ပေါ့ပို့ပြီးရှိတဲ့လူတွေပို့ပြီးတော့ပြဿနာပေးဖို့တည်းလိုပါတယ်ဒါကလည်းအစိုးရအတွက်အချိန်ခေါ်မှုပဲဘာလို့လဲဆိုတော့မြန်မာနိုင်ငံရဲ့စီးပွားရေးကဥပမာကြက်တန်းတရာလဲနေရဆိုရင်အဲ့ဒီအတန်း80ကိုကန်နေတဲ့လူကလူ20လောက်ဝယ်ရှိတဲ့ပထေးတွေကကန်တာဖြစ်ပြီးတော့မှကျန်တဲ့လူ80လောက်ကကျန်တဲ့တန်း20လောက်ကျန်တာကျွန်တော်တို့ခေါ်တော့ဒါ 80-20 rule ကိုခေါ်တာပေါ့နော်လူနည်းကအများကြီးလူတွေကန်တယ်ဒါပေမဲ့လူလူတွေခေါ်နေရအောင်လို့ဘုရားကျန်တဲ့နေရာစပင်းလာလို့မရတဲ့ခါကျတော့အစိုးရက test MSU ကိုကျင်းသုံးတယ်လို့ပြောတယ်ကျွန်တော်တို့ channel မမြင်ဘူးပေါ့ဗျာစောင့်ကြလို့ပေါ့နော်ငွေမဲတွေကိုတကယ်စီးပွားရေးလုပ်နိုင်တဲ့ဈာအောင်တဲ့လုပ်တာဖြစ်တဲ့အတွက်ဒီခုံဥပဒေကိုနားလည်ဖို့လိုရလို့ကျွန်တော်ပြောချင်တယ်နောက်တစ်ခုပြောနေရတဲ့ခင်ဗျားပြင်မယ်သုံးသမင်းဒီလိုလုပ်ပေးလိုက်တဲ့အတွက်အကျန်းဖတ်မှုလုပ်နေတဲ့ဖွဲ့စည်းတွေကနေပြီးတော့ငွေတွေရောက်လာမလားပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကတင်မှုပြန်ဝင်နေတဲ့ငွေတွေကငွေဓာတ်လေးရောက်လာတာပေါ့နော်မျက်စိတွေရောက်လာတဲ့အကြောင်းနိုင်ငံတော်မှာလည်းအခုဒီ financial imbalance ကြီးနေတယ်ပေါ့လို့ FIU ပါလို့ထောင်ပြီးသားဖြစ်ပါတယ်သူတို့ဆက်ဆောင်ကြည့်မယ်ဆိုတော့သူတို့မဟုတ်တာလုံးနိုင်မှာမဟုတ်ဘူးပေါ့နော်ဒါကြောင့်မလို့ဒါတာဝန်ရှိတဲ့ခွန်ဌာနအနေနဲ့ဒါ corporate လေးအစဉ်ပြေဖို့လေသူတို့ကိုဆက်လက်ပြီးစောင့်ကြည့်နိုင်မယ့် database ဒီလိုထောင်ပြီးတော့ကျွန်တော်တို့ကကြီးကြပ်မှသာလေကြီးကြပ်မှထားတဲ့ policy ရဲ့ထိရောက်မှုကပို့ပြီးတော့ရောက်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်နောက်ရက်ကလောင်းနဲ့ပြောရင်တော့ဒါအကုန်ပူးပေါင်းပေါင်းဆောင်ရွက်ပြီးလို့ပြောပါတယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာအခုလိုပြောပြတာ
ဟုတ်ကဲ့ပါကျေးဇူးပါ